ဖဂန်နစ္စတန်နိုင်ငံအတွက်အမေရိကန်ရဲ့နိုင်ငံတကာအကူအညီဟာဆိုရင်အာဖဂန်ရဲ့နိုင်ငံရေးပြိပခါပြေးလည်ရေးနဲ့ဆက်ဆက်နေပါတယ်။စစ်တမ်းတင်အာဖဂန်မှာနိုင်ငံရေးအရာရှင်မတူနောက်မဆုတ်အခြေအနေနဲ့ရင်ဆိုင်နေရသလိုတာလီဘန်တပုံနဲ့ငြိမ်းချမ်းရေးတိစောက်ဖို့အစာပြိုးသဘောတူညီချက်ကလည်းလမ်းလွဲသွားနိုင်တဲ့ချင်းချောက်မှုရှိနေပါတယ်။ဖေဖော်ဝါရီလ29ရက်နေ့ကလက်မှတ်ထိုးတဲ့အမေရိကန်တာလီဘန်သဘောတူညီချက်ကိုအမေရိကန်တို့ချိုးဖောက်တယ်လို့တာလီဘန်ကဆွတ်ဆွဲထားပြီးအမေရိကန်စစ်တပ်ပြောခွင့်ရကတော့ငြင်းဆိုထားပါတယ်။အာဖဂန်နိုင်ငံရေးပိုင်းမှာလည်းသမ္မတအာရှရက်ဂဟာနီနဲ့သူ့ရဲ့ပြိုင်ဘက်အဗ်ဒူလာတို့စက်တင်ဘာလ28ရက်ရွေးကောက်ပွဲအငင်းပွားမှုမဖြစ်ရှင်းနိုင်ဖြစ်နေကြပါတယ်။သမ္မတဂဟာနီနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပေမဲ့ပြိုင်ဘက်အဗ်ဒူလာကတော့မတမာမှုဆိုပြီးလက်မခံပါဘူး။ဒါအပြင်ပြီးခဲ့တဲ့လအစောပိုင်းမှာပဲသမရကျန်းတက်စာချိန်ဆပွဲတွေကိုအတီးတီးကျင်းပကြပါတယ်။မတ်လ23ရက်နေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအာဖဂန်မြို့တော်ကာဘူးကိုသွားပြီးနိုင်ငံရေးစင်ပြိုင်နှစ်ဦးကြားဂျားဝင်ညှိနှိုင်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒါကြောင့်လဲဒီနှစ်အတွင်းအမေရိကန်ဘက်ကအာဖဂန်ကိုပေးမဲ့အထောက်အပံတွေကဒေါ်လာ3000လျှော့မယ်လို့ဝန်ကြီးပွန်ပေယိုကချက်ချင်းပဲကြေညာခဲ့ပါတယ်ရှင်။